မြောက်ကိုရီးယားလှုပ်ချမ်းစကန်တွေကလွတ်မြောက်လာသူတွေရဲ့ပြောဆိုချက်တွေအရလူမဆန်တဲ့လုပ်ရက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့အကြောင်းနဲ့ဒါဆိုရင်ညှဉ်းပန်းနှိပ်စက်မှုတွေကြည်ကြဲပြင်းပြင်းဖြစ်ပွားနေတဲ့လက္ခဏာလည်းဖြစ်တဲ့အကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အကြီးအကဲကပြောလိုက်ပါတယ်။ဂျနီဗာမြို့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အင်ကာနိတ်ကျန်းမာပွဲအတွင်းထွက်ဆိုခဲ့သူစုံစမ်းရေးမှူးမက်ကက်ကာဘီယာဆိုရင်တော့ပြီးခဲ့တဲ့လတွေအတွင်းမှာပဲတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုတွားရောက်စုံစမ်းခဲ့တာပါ။နိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်ပြည်ပရောက်မြောက်ကိုရီးယားနိုင်ငံသားတွေကိုလည်းအထူးကူစလဲကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။အသက်ရှင်တန်ရည်တည်နိုင်ရေးအတွက်ကျွတ်တင်တဲ့မြက်တွေကိုစားခဲ့ရတဲ့ကလေးငယ်တွေရဲ့အကြောင်းလွတ်မြောက်လာသူတူကပြောပြတဲ့ဖြစ်ပျက်တွေကိုလည်းသူကပြန်ပြောပြခဲ့တာပါမိခင်တယောက်ကကလေးကိုကိုယ်တိုင်ရင်းနှစ်သက်ဖို့အတင်းအကျပ်စီခိုင်းခဲ့တာကိုကိုရစ်မြင်ခဲ့ရတဲ့အမျိုးသမီးတူရဲ့ထွက်ဆိုချက်ကိုလည်းတင်ပြခဲ့ပါတယ်ဒီလိုလောက်ရတွေအတွက်မြက်ကိုရီးယားရာရှိတွေကဘယ်သူတွေမှတာဝန်ရှိတယ်ဘယ်ဌာနတွေမှတာဝန်ရှိတယ်ဆိုတာတွေကိုစုံစမ်းမှဖြစ်တဲ့အကြောင်းလဲဩစတြေးလျနိုင်ငံကတရားလွတ်တော်ချုပ်ရဲ့တရားသူကြီးအောင်တူဖြစ်တဲ့စုံစမ်းရေးအဖွဲ့အကြီးအကဲဖြစ်သူကလူ့ခွင့်ရေးကောင်စီဂျန်နာဝတ်မှာပြောဆိုသွားခဲ့တာပါမြက်ကိုရီးယားကတော့စုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့ငြင်းဆန်ထားတာဖြစ်တယ်လို့စစ်ဆေးတွေ့ရှိချက်တွေကလည်းအမေရိကန်ဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတွေအပါအဝင်မြက်ကိုရီးယားကိုရန်လိုတဲ့တိုင်းပြည်တွေရဲ့မှန်မှန်မကန်လောက်ကျန်တင်ပြချက်တွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်